လေးရှားနိုင်ငံကအနှိတ်ခမ်းတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနင်းပြီးမြန်မာနိုင်ငံသားအများအပြားအပါအဝင်တရားမဝင်အလုပ်လုပ်ကိုင်နေတဲ့သူနိုင်ငံခြားသားတွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဂျိုးမျိုးကစီးနင်းမှုအတွင်းမှာတော့မြန်မာနိုင်ငံသား34ဦးအပါအဝင်နိုင်ငံခြားသား66ဦးကိုဖမ်းဆီးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းပြည်စုံမှုတော့ VOA မြန်မာပိုင်းသတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံဂျိုဟိုမြို့မှာတရားမဝင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသား34ဦးပါဝင်အထောက်အထားမပြည့်စုံတဲ့ဗီဇာတက်တန်းကျော်ပြီးနေထိုင်နေတဲ့နိုင်ငံသား66ဦးကိုဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးမလေးရှားနိုင်ငံကဦးစိုးထက်သိန်းကပြောပါတယ်
ဖမ်းဆီးမှုဖြစ်တယ်မှာမြန်မာနိုင်ငံသား34ဦးအပါအဝင်ပေါ့နော်ဒီဖမ်းဆီးမှုဖြစ်တဲ့တစ်ခုလုံးမှာဟို66ဦးကိုဖမ်းဆီးခဲ့တာပါဆိုတော့မြန်မာနိုင်ငံသားအမျိုးသား24ဦးနဲ့အမျိုးသမီး10ဦးပေါ့နော်ကျန်တာတွေကတော့ဖိလစ်ပိုင်နိုင်ငံသားတွေ BNN နိုင်ငံသားတွေနဲ့ဒီပါကစ္စတန်တို့အင်ဒိုတို့ပါဝင်ခဲ့ပါတယ်အနေနဲ့ပေါ့နော်ဒါတက်ကတ်ထားပြီးတော့မှနိုင်ငံခြားသားအများစုနေထိုင်တဲ့နေရာတွေကိုဒါဖမ်းဆီးနေတာပါ
ဒါကတော့မလေးရှားလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရဲတွေအပါအဝင်အဖွဲ့အစုံကပူးပေါင်းပြီးဂျိုဟိုမြို့မှာရှိတဲ့တရားမဝင်နိုင်ငံသားတွေအလုံးလောက်ကိုင်နေတဲ့အနှိတ်ခမ်းအဆောက်အုံတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။ခုဆိုရင်ဂျိုဟိုအပါအဝင်မလေးရှားတနိုင်ငံလုံးအဖမ်းဆီးတွေလုပ်ရမှာတစ်လအတွင်းမှာလူတစ်ထောင်နီးပါးလောက်အဖမ်းခံရတာဖြစ်တယ်လို့လည်းဆိုပါတယ်။
ဟုတ်တယ်ဆောင်းဝင်းကျင်ရှိတယ်ပေါ့ထောင်ကလေးဝင်းကျင်ရှိတယ်လို့တော့ပြောမယ်ယူကအပြင်ပြောလို့ရပါတယ်ကျွန်တော်ဒီရပ်ပိုင်းကြီးကိုမဖန်ဆီးတွေကအရန်ကြမ်းနေတဲ့တော့ကြောင့်လို့တချို့မြန်မာတွေသူတို့နေရာတွေကိုလာရောက်ဖန်ဆီးမယ်လို့ဒီလိုသတင်းကြိုပြီးကြားတဲ့အခါကျရင်ထွက်ပြေးတန်းဆောင်နေရတာတွေရှိတယ
်အခုဆိုရင် RTK 2.0 လို့ခေါ်တဲ့ပါမစ်လုတ်ပေးတဲ့တက်တန်းကုန်တဲ့ရဲ့ဖြစ်တဲ့ဒီဇင်ဘာလ31ရက်နေ့နောက်ပိုင်းကစပြီးနိုင်ငံသားအလုပ်သမားတွေနေထိုင်ရာအလုပ်လုပ်ရာနေရာတွေတာမကပြန်လေရေပြင်းတဲ့အထိအဖမ်းဆီးတွေခက်ဆိတ်ဆိတ်လှုပ်လာတယ်လို့လည်းပြောပါတယ်
။အဓိကဖမ်းတာတော့ဂျိုဟိုကျွန်တော်တို့ဒီဟိုလားကေအာပေါ့နော်ကေအာမှာဆိုရင်ကျွန်တော်တို့မြန်မာပြည်အများစုနေထိုင်လောက်ကိုင်းနေတဲ့စက်ရုံတွေရှိတဲ့မြို့စက်ရုံကြီးတွေဒီရှိတဲ့မြို့တွေပြီးတဲ့အခါကျတော့စားတော့ဆိုင်တွေပေါ့နော်ဖုတ်ကော်နာတွေပေါ့နော်တော့ဒီလိုနေရာတွေဖလက်တွေပေါ့နော်ဖလက်တွေတူရင်ဒါပြောပြီးလုပ်ငန်းစုတော်တော်များများစားတော့ဆိုင်တော်တော်များများဒီဖလက်တွေပါရှိကြတာပေါ့နော်ဖလက်အတန်းတွေမှာရှိကြတာပေါ့အဲ့လိုနေရာတွေပြီးတော့နောက်ဆုံးကျွန်တော်တို့ဒီဟိုဂျာမျိုးလေးတွေဖြစ်တဲ့ EPO လို့နော်ပီနန်းတို့မှာပါပီနန်း EPO ပေါ့နော်အဲ့လိုမျိုးတွေမှာပါပြောတယ်အဖက်စီးတွေကတတ်တိုက်ဖြစ်နေတာပါပေါ့
ပြီးခဲ့တဲ့ရက်ကပဲမလေးရှားရေပြင်မှာတရားမဝင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတင်မောသား14ဦးကိုဖမ်းဆီးခဲ့တယ်ဆိုပြီးမလေးရှားကမ်းခြေဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလံပူမြို့က14တပ်အပမံတစ်ခုနဲ့အနီးတစ်ဝိုက်ပတ်ဝန်းကျင်ရပ်ကွက်ကိုဒီဇင်ဘာလ29ရက်နေ့ညကအော်ပရာစီစစ်ဆင်ရေးလုပ်ခဲ့ရမှာလဲလူတစ်ထောင်ကျော်ဖမ်းဆီးစစ်ဆေးခံခဲ့ရပြီးလူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဒီထဲမှာမြန်မာနိုင်ငံသား85ဦးအဖမ်းခံခဲ့ရပါတယ်ရှင်။
ဒါကတော့မလေးရှားနိုင်ငံဂျိုဟိုမြို့မှာအထောက်ထားမဲ့မြန်မာ34ဦးဖမ်းဆီးခံရတဲ့အကြောင်းမအေးမှာသတင်းပေးပို့ခဲ့တာပါ